တနင်္ဂနွေအပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဆင့်ဆွေးနွေးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိတ်တိကောင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပါပြီ။မနက်ဖြန်မှာတော့နေပြည်တော်မှာဦးအောင်မင်းကောင်းဆောင်နဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အကြိုညှိနှိုင်းဆွေးနွေးကြမှာပါ။ဒီလ9ရက်နေ့ပုတ်ထူးနေ့မှာတော့နိုင်ငံတော်သမ္မတတမရောကကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးဆွေးနွေးမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရရဲ့ပြည်တော်စုငင်းချရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ ST တို့ဟာဩဂုတ်လ9ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုနှစ်ဖက်သဘောတူအချောတက်ရေးဆွဲခဲ့ပါတဲ့ဒီလိုရေးဆွဲပြီးတဲ့နောက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့အချက်ပေါ်မှာတော့နှစ်ဖက်သဘောတူညီချက်မရသေးပါဘူးSD ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်ဘက်ကသူတို့အဖွဲ့ဝင်18ဖွဲ့လုံးပါဝင်လက်မှတ်ရေးထိုးရေးကိုတောင်းဆိုပြီးအစိုးရဘက်ကတော့သူတို့အဖွဲ့တွေက17ဖွဲ့ကိုသာလက်ခံမှာဖြစ်ကြောင်းပြန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုမကြေမလည်ဖြစ်နေတဲ့အချက်ကိုနောက်ဆုံးအပြစ်သက်ဆွေးနွေးဖို့အတွက်လာမယ့်ရက်တွေမှာနိုင်ငံတော်သမ္မတတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေဟာနေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီကနေ့မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့ကထိတိခေါင်းဆောင်တွေဟာရန်ကုန်မြို့ကိုရောက်ရှိနေကြပြီးနောက်ရက်ဆွေးနွေးမယ့်အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကျယ်ပေးဦးလောက်ပေါင်ရွှေကအခုလိုပြောပါတယ်
ဘုံတို့အလုံးရောက်ပြီတို့တို့မနေ့ကနေ့ရက်ဆွေးနွေးရဲ့ကျွန်တော်တို့လည်းဒီနေ့တွေ့လို့မရှိဘူးလက်ကနေပြီးတော့သွားမယ်အပြည့်နေပြီးတော့နေ့လည်းမဦးအောင်မင်းနဲ့တွေ့မယ်တရက်ခါသမလာနဲ့တွေ့မယ်အဲ့ဒါပဲလေ
တိုင်းသားခေါင်းဆောင်တွေဟာမနေ့ဖန်ရန်ကုန်ကနေနေပြည်တော်ကိုတွားရောက်มาဖြစ်ပြီးနေကင်းပိုင်းမှာဥအောင်မင်းခေါင်းဆောင်နဲ့ UPWC အဖွဲ့နဲ့တွေ့ဆုံมาဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာတော့နိုင်ငံတော်တမရနဲ့ဆွေးနွေးမဲ့အချက်တွေကိုကြိုတင်ညှိနှိုင်းကြမဲ့အခြေအနေရှိပါတယ်။ဩဂုတ်လ24ရက်နေ့ကတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အားလုံးပါဝင်လက်မှတ်ရေးထိုးရေးကိုညှိနှိုင်းသွားมาဖြစ်ကြောင်းဖော်ပြထားပါတယ်။နိုင်ငံတော်တမရဦးသိန်းစိန်ကလည်းဒီလ2ရက်နေ့လူထုကိုပြောကြားတဲ့လစဉ်ရေဒီယိုမိန်ခွန်းမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်အစွမ်းကုန်ကြိုးစားသွားမယ်လို့ကတိပြုထားပါတဲ့။နေပြည်တော်မှာကျင်းပမဲ့လာမယ့်ဆွေးနွေးပွဲရဲ့အလားအလာနဲ့ပတ်သက်ပြီးပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့သူ့အမြင်ကိုအခုလိုပြောပါတဲ့
။ဒီအလားအလာမှာလူထုကတော့ကြိုးစားတဲ့အဆင့်ကနောက်ဆုံးအဆင့်ပဲ။အဆုံးအဆင့်မှာကျွန်တော်တို့တိုင်းသားများဘက်ကလည်းဒါပါဝါမြင့်တဲ့အနေနဲ့ခံတဲ့ပုံစံလေးဖြစ်တယ်။တို့မှာဆွေးနွေးမှရှိတယ်၊ညှိနှိုင်းမှရှိတယ်၊ဒီကိစ္စဖြစ်တယ်။ဒါအစိုးရဘက်ကဆိုရင်လည်းဒါသမရနဲ့တက်ချုပ်လို့ဒါအမြင့်ဆုံးအနာပိုင်းပုံစံလေးဖြစ်တယ်။အဲ့တော့ဒီနှစ်ခုကြားမှာတော့အခြေအနေညှိနှိုင်းဆွေးနွေးနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်။သမရကြီးနဲ့ကြားတော့သမရကြီးကိုမိုက်ကအလျှော့သွင်းလုပ်ပြနိုင်တဲ့အခြေအနေရှိတယ်ဆိုတော့ကျွန်တော်တို့မြင်ရတော့ပြင်ပမယ်လို့မြင်ပါတယ်။
ဩဂုတ်လလယ်ကကျင်းပတဲ့ကင်းရင်မျိုးသားစည်းရုံး KNU ဘိုးကော်မတီရေးပေါ်စည်းဝေးက NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ပြီးလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုကြိုးပမ်းသွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေအကြံပြုချက်အတိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးကြ བྱ ိုင်တဲ့လက်မှတ်ရေးထိုးရေးမှုကိုကန့်ဆွဲသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ဒီအနည်းမျိုးသားတိုးတက်ရေးပါတီ KNPP ကနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွဲဆုံပြီးသဘောထားထုတ်ပြန်ရမှာတော့ NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကြိုဆိုကြောင်းအားလုံးမပါဝင်နိုင်ဘူးဆိုရင်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကိုထိုးစစ်မစင်ဖို့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဒဏ်တို့အခွင့်အရေးရရှိစေရေးကိုအာမခံဖို့ဆိုတဲ့အချက်တွေကိုတောင်းဆိုထားပါတယ်လောလောဆယ် ST အဖွဲ့မှာပါဝင်ပြီး NCA လက်မှတ်ရေးထိုးရေးအတွက်အစိုးရဘက်ကမဖိတ်ခေါ်တဲ့အဖွဲ့တွေကတော့ဝါမျိုးသားအဖွဲ့ချုပ် WNO ရခိုင်မျိုးသားကောင်စီ ANC လောက်ဒီမိုကရက်တစ်သမ္မဂ LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကန်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်